COVID-19 ကြောင့်မြန်မာနိုင်ငံအနေနဲ့စီးပွားရေးမှာတည်တည်တတရိုက်ခတ်မှုတွေရှိနေပြီးပြည်တွင်းအလုပ်လက်မဲ့ဖြစ်မှုအပြင်ပြည်ပကပြန်လာသူတွေအတွက်အလို့အကန့်ကိုလည်းစဉ်းစားဆောင်ရွက်ဖို့လိုပြီးလို့ကုန်သည်ဆက်မှုအသင်းချုပ်ကသတိပေးလိုက်ပြီးဒီအပေါ်ဆွေရဘက်ကဘာတွေပြင်ဆင်ဆောင်ရွက်နေလဲဆိုတာကိုတင်ပြပါမယ်။ကျမသင်္ကီထိုက်ပါ။ COVID-19 ကပ်ဘေးရောဂါကူးစက်ပြန့်နှံ့မှုမဆိုးပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးအပိုင်းမှာတော့တည်တည်တသာထိခိုက်တယ်လို့ကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးစောမင်းဝင်းကအင်္ဂါနေ့ဆွေးနွေးပွဲမှာပြောဆိုသတိပေးတာဖြစ်ပါတယ
်။စီးပွားရေးရထိခိုက်မှုများကတော့တည်တည်တသာလေးဒါတုံ့တွေ့နေရဖြစ်ပါတယ်။ရောဂါကူးစက်မှုကြောင့်ပြပနဲ့ဆက်ကဆောင်နေတဲ့အပိုင်းမှာတော့ဒီတွင်းမှာပါစီးပွားရေးလုပ်ငန်းများလက်ပရမှာအကန့်အသတ်များရှိလာတဲ့အတွက်ကျွန်တော်တို့အနေနဲ့ခက်ခဲတယ်လို့ဆိုင်နေပါတယ်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ပြည်ထောင်စုဝန်ကြီးဦးတောင်ထွန်းဒုတိယဝန်ကြီးဦးဆက်အောင်တို့ပါဝင်တဲ့အွန်လိုင်းကတဆင့်ဆွေးနွေးပွဲမှာကုန်သည်ဆက်မှုအသင်းချုပ်ဥက္ကဋ္ဌကပြောတာပါဒါအပြင်ပြည်တွင်းလုပ်ငန်းတွေကအလုပ်လက်မဲ့ဖြစ်မှုတွေပြည်ပကနေရွှေ့ပြောင်းလုပ်သားဒုနဲ့ဒဲနဲ့နိုင်ငံတွင်းပြန်ရောက်လာတဲ့အရေးကိုလည်းထောက်ပြပါတယ် COVID-19 ကာလစီးပွားရေးထိခိုက်မှုတွေကုစားရေးအနေနဲ့စိုက်ပျိုးရေးကဏ္ဍလုံသားအင်အားအသုံးပြရတဲ့လုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရို့အပါအဝင်စီးပွားရေးပြန်လည်နှိုးထရေးဆောင်ရွက်ဖို့အစိုးရဘက်ကလုပ်ဖို့ကိုလည်းဥဇော်မင်းဝင်းကတိုက်တွန်းသလိုပြည်ပကဝင်လာတဲ့လုံသားအင်အားဒုကိုအသုံးပြုနိုင်မဲ့အလားအလာကိုလည်းထောက်ပြပါတယ
်။ဖြစ်ဖြစ်ပြည်ပမှာပြန်လည်ဝင်ရောက်လာတဲ့ရှေ့ပြောင်းလုပ်သားများစီတက်ဆိုင်ရာလုပ်ငန်းများအလိုက်အထိုက်ကျောက်ကျွမ်းကျင်မှုနဲ့ပြည်သူစီးသူများပါဝင်သည့်အတွက်အကောင့်ဘက်ကကြည့်မယ်ဆိုလို့ရှိရင်၎င်းတို့ရဲ့အသွေးကြုံတက်ချင်မှုကို live လုပ်ငန်းနယ်မှာအသီးသီးမှာအစဉ်တည်းအသုံးပြုနိုင်ဖို့လည်းကျွန်တော်စီစဉ်ရမှာဖြစ်ပါလေ
ဒီလိုလုပ်ဖို့အတွက်ပြည်ပကဝင်ရောက်လာတဲ့လုပ်သားတွေရဲ့ကျွမ်းကျင်မှုကိုစစ်တမ်းတရကောက်ယူပြီးအလို့အကံရရှိဖို့အတွက်အစိုးရနဲ့ပုဂ္ဂလိကချိတ်ဆက်ဆောင်ရွက်ရမယ်လို့သူကထောက်ပြတာပါအစိုးရဘက်ကတော့ပြန်လည်ဝင်ရောက်လာသူတွေအလို့ကံရရှိရေးအတွက်လက်တွေ့အစီအစဉ်တွေတင်ပြတာမတွေ့ရပါဘူး။ဒါပေမဲ့ဝန်ကြီးဦးတောင်ထွန်းဘက်ကတော့ပြည်တွင်းမှာအလို့ကံတွေဖော်ဆောင်ရေးအတွက်ရင်းနှီးမြှုပ်နှံမှုတွေပိုရောက်လာဖို့ဆောင်ရွက်နေတဲ့အကြောင်းအလို့ကံတသိန်းကျော်ဖန်တီးပေးနိုင်ခဲ့ကြောင်းဆွေးနွေးသွားပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုကတော့ရာထားတဲ့အတိုင်းဖြစ်လာမယ်လို့သူကမျှော်လင့်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကလည်းပြည်ပကပြန်လည်ဝင်ရောက်လာသူတွေအရေးအစိုးရရဲ့စဉ်းစားချက်ကိုအခုလိုပြောပါတယ်
။အဲ့တော့ပြည်ပကပြန်လာတဲ့ကျွန်တော်တို့တွေပြန်လာဖို့ဒါရှိတယ်ဆိုကြတဲ့ကျွန်တော်တို့ဒါတွေစပြီးတော့စီစဉ်ပါတယ်။ဘယ်လိုကျွန်တော်တို့ကျမရေးရနေပြီးတော့ကာကွယ်မှုတွေယူမလဲ။နောက်ပြီးတော့ရေရှင်မှာဒီပြန်လာတဲ့ပြည်သူတွေရဲ့စားဝတ်နေရေးအတွက်ကျွန်တော်တို့ဘယ်လိုပံ့ပိုးပေးမလဲဆိုတာတွေကိုစဉ်းစားရပါတယ
်။ဒါအပြင် COVID-19 ရဲ့တက်ရောက်ရိုက်ခတ်မှုတွေကလာမယ့်လပိုင်းနှစ်အတွင်းပိုများလာမယ်လို့လဲဒေါအောင်ဆန်းစုကြည်ကသတိပေးပါတယ
်။ဒီကိုဗစ်ရဲ့အကျိုးသက်ရောက်မှုတွေကဒုတိယလေးပါလေးလပါဆိုတော့အခုကျမတို့ဝင်နေပြီပေါ့နော်။ဒုတိယလေးပါလေးလပါထင်မှနည်းနည်းပါပြီ။ဒါပေမဲ့အများဆုံးဖြစ်မှာတော့နောက်ဆုံးလေးလပါမှာတတိယလေးလပါမှာအများဆုံးဖြစ်ဖို့ရှိတယ်ဆိုတော့အဲ့ဒါအတွက်လည်းကျမတို့ပြင်ဆင်ထားပါတယ်ဆိုတာလည်းပြသူတွေကိုပြောချင်ပါတယ်။
COVID-19 ကပ်ဘေးရောဂါကြောင့်ပြည်ပမှာရွှေ့ပြောင်းအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေပြန်လည်ဝင်ရောက်လာပြီးမဲ့အရေးအတွက်ဘလောက်ရှိနေသလဲဆိုတာကတော့တိတိကျကျမသိရပါဘူး။မြန်မာရွှေ့ပြောင်းလုပ်သားအများစုအလုပ်လုပ်နေတဲ့မလေးရှားနဲ့ထိုင်းနိုင်ငံတို့ကနေပြန်လာနေသူတွေပြန်လာလို့သူတွေရှိနေစေဖြစ်ပါတယ်။